ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတွေဟာပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့ကတိုင်းဒေသကြီးလွှတ်တော်အစည်းအဝေးအတွက်ကြိုတင်ညှိနှိုင်းစည်းဝေးကြတယ်ဆိုတဲ့ဓာတ်ပုံနဲ့စာသားတွေကိုဝင်ကြီးချုပ်ဦးဖြိုးမင်းသိမ့်ရဲ့ Facebook စာမျက်နှာမှာဖော်ပြပြီးခဲ့တဲ့ကဝေဖန်တန်နေနဲ့အတူမိခွန်းနေလဲထွက်နေရဖြစ်ပါတယ်။အထူးသဖြင့်ကတော့အစိုးရနဲ့လွှတ်တော်ကြားအပြန်အလှန်ထိန်းကြောင်းရမယ်ဆိုတာနဲ့လွဲနေတယ်ဆိုပြီးတော့လဲထောက်ပြနေကြတာဖြစ်ပါတယ်။ဒါပေမဲ့အစိုးရနဲ့လွှတ်တော်ကြားမိခွန်းနဲ့အစိုးတွေကြိုတင်ညှိနှိုင်းနေဆိုတာဟာအများထင်နေတယ်လို့မဟုတ်ဘဲနဲ့လွှတ်တော်ကအစိုးရအပေါ်မှာမေးထားတဲ့မိခွန်းတွေဟာအများအပြားပုံနေပြီးအစိုးရကအသင့်ဖြစ်နေတဲ့မိခွန်းတွေကိုဖြေဖို့အတွက်သာညှိနှိုင်းတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကဗန္နာရေးစီမံကိန်းနဲ့စီးပွားရေးကော်မတီဥက္ကဋ္ဌဒေါ်စန္နာမင်းက RFA ကိုပြောပါတယ်
။ဟောလွတ်တော်မှာအဲ့လိုညီတိုင်းပြီးတော့မှဟိုအဲ့လိုမျိုးလုပ်တာတော့မဟုတ်ပါဘူး။အဲ့လိုမျိုးမလုပ်ပါဘူး။လွတ်တော်မှာညီဆယ်ရက်တွေမှာအစိုးရဌာနကအစိုးရဘက်ကဟိုမိကုန်းတွေအစိုးရဘက်ကလည်းဒီနေ့မိကုန်းတွေအစိုးရဖေးရပါတယ်။အဲ့လိုဖေးတဲ့အချိန်မှာဟာလူကြီးရဲ့မိကုန်းတွေရှိရဲ့ထွက်ပါရဲ့အခက်ခဲတဲ့မိကုန်းတွေရှိရဲ့စစ်စစ်ဆေးဆေးရတဲ့ဒီကိစ္စတွေအစိုးရဘက်မှာကတည်းကဟုတ်ကိုအဲ့ဒီအတွက်တချို့မျိုးတွေကနည်းနည်းဟာလာစီဒီတာဟိုအောက်ခြေကြီးဆေးရအောင်ပြေပြေချာအောက်ခြေရမျိုးစစ်ဆေးရလဲစာဆေးရဒီကိစ္စရှိအဲ့တော့ဒီကိစ္စဒီကိစ္စအရင်ဖြစ်သေးတာပေါ့ဟာလာဟိုဆေးရတာအလွယ်ကြီးတယ်ဟာလာနောက်နှစ်ပတ်ချက်မှာဖြစ်သေးပါမယ်ဒီလုပ်ငန်းတွေနောက်နှစ်မှာလုပ်သေးပါမယ်ဆိုတော့ဒါတွေကတော့အလွယ်ကြီးတယ်ဘယ်လိုလဲဒီကိစ္စကိုအရင်ချက်ပြီးတော့ဟာလာဒီလိုမျိုးအောက်ခြေပြေချာဆင်းပြီးတော့ဆေးရမယ်ပြီးတော့အောက်ခြေရနေဒီကြရီယူရမယ်ဒီလိုကအခြေအနေသိရတဲ့မိကုန်းကြီးကြတော့ဟာလားဟိုအခုရတဲ့မှာမိကုန်းမောင်ကဆယ်ဆောင်လောက်ခေရမို့ဒီအဆောင်မြားလောက်တော့ကပို့လိုက်တဲ့ခါကျတော့သူတို့ကမှလည်းချက်ချင်းခြေလို့တော့မရွယ်ဘူးပေါ့ဒါကြောင့်မို့လို့လေကြီးတဲ့မိကုန်းကြီးအကြည့်ခြေတာပါဒီတဲ့ခါကျရင်ချက်ချင်းစားခြေရမယ်ဆိုရဲဟာဟာအချိန်ယူရမယ်ဆိုရဲမိကုန်းကြီးဆိုတော့သူကတော့မှခြေရတာဖြစ်ပါတယ်ဒါကဒီလိုလွတ်တော်နဲ့အိုးရပဲနှိမ့်နှိုင်းထားတယ်ဟိုစီးပွားပိုက်ထားတယ်ဆိုတော့မဟုတ်ပါဘူးဒါ
ဒါပေမဲ့လည်းပြည်သူကရွေးချယ်တင်မြလိုက်တဲ့ပြည်သူအစိုးရအနေနဲ့လွှတ်တော်နဲ့ကြိုတင်ညှိနှိုင်းတဲ့အစည်းအဝေးတွေလုပ်ဖို့မလိုအပ်ဘူးလို့မြင်ကြောင်းပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းသုံးသပ်ပါတယ်။ဒါမှလည်းပြည်သူကိုမျက်နှာမူတဲ့အစိုးရဟာပြည်သူအတွက်အုပ်ချုပ်ရေးကဏ္ဍမှာဘလောက်အထိအလုပ်လုပ်တယ်လဲဆိုတာကိုလူစုကအမှန်သိရမှာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်တို့အမြင်ကတော့လွှတ်တော်နဲ့ဒီအစိုးရအဖွဲ့ဆိုတာအဲ့လိုကြိုတင်ပြီးတော့ဓာတ်ပိုက်ထားတဲ့ပုံစံမျိုးဖြစ်ဖို့မလိုဘူးလေ။ဒါကအပြန်အလှန်ချက်ပြန်တယ်ဆိုတော့ဘောကတော်တော်အစီအေးမှာပဲနေကြစီကြအဲ့တော့အစိုးရဖွဲ့အနေနဲ့ဆိုရှင်လည်းအဆင်သင့်မဖြစ်သေးဘူးဆိုလို့ရှင်အဆင်သင့်မဖြစ်သေးတဲ့အကြောင်းပေါ့ကျွန်တော်တို့ပြီးခဲ့တဲ့တော်တော်ကာလမှာရှင်တော့အဲ့ဒီလိုကိုပြောတာမရှိပါဘူးတို့အဆင်သင့်ဖြစ်တဲ့အချိန်ပေါ့သူကရက်အကန့်အသတ်မရှိတပတ်တန်ဒီနှစ်ပတ်တန်ဒီအဲ့လိုမျိုးထိန်းပြီးတော့မှလာပြရတယ်ဘာလို့လဲဆိုတော့တခြားဒီဒီမျိုးစီရင်ကျက်ပြီးတဲ့နိုင်ငံတွေမှာတော့ on the spot နဲ့ on the spot ဖြေကြရတာပေါ့ဒါမှအဲ့ဒီဒီတို့ကလည်းအထွေပိုင်းကတာဝန်ရှိတဲ့ပုံကိုယ်ကဘလောက်အယူချင်းရှိတယ်လဲကိုယ်လုပ်ငန်းပေါ်မှာဘလောက်ပိုင်နိုင်တယ်လဲအဲဘလောက်စိတ်ဝင်စားတယ်လဲဆိုတော့ဟိုတွေ့ကြရမှာပေါ့လေသူရဲ့နှိမ့်နိုင်တယ်ဆိုတဲ့အခါကျတော့ဒါကတော့စိတ်မကောင်းတာပေါ့နော
်ဒါအပြင်လည်းအုပ်ချုပ်ရေးနဲ့ဥပဒေပြုရေးဟာတိကျစီနေရမှာမို့အခုလိုမျိုးဆိုးရနဲ့လွတ်တော်တို့ကြာဖြေနိုင်မြင့်ဖြေတွေကိုကြိုတင်ညှိနှိုင်းတာဟာလုံးဝမလုပ်သင့်ဘူးလို့မြင်ကြောင်းနောက်ထပ်လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးခိုင်မောင်ကြီးကလည်းထောက်ပြပါတယ်
ဒီလိုအချက်တွေကိုလွတ်တော်ကိုယ်စားလှယ်တွေကတင်ပြမယ်အစိုးရရဲ့လိုအပ်ချက်တွေကိုထောက်ပြမယ်ဆိုတာမျိုးကြီးလုပ်တဲ့အခါမှာအစိုးရနဲ့ဒီမျိုးကုန်းတွေကိုကြိုတင်ညှိနှိုင်းတယ်ဆိုတာကတော့ဓာတ်တိုက်ပြီးလုပ်နေတယ်ဆိုရင်ဒါပြည်သူအတွက်ကတော့သိပြီးတော့မကောင်းလို့ပြောရမှာပေါ့နော်ပြီးတော့အစိုးရနဲ့အဲ့လိုကြိုတင်ဓာတ်တိုက်တာဆိုတာကမဖြစ်တဲ့ကိစ္စမှာအပြန်အလှန်ထိန်းကျောင်းရမယ့်ကိစ္စမျိုးဆိုရင်လည်းဥပဒေပြည်အပြန်အလှန်ထိန်းကျောင်းရမှာပါအဲ့လိုမျိုးညှိနှိုင်းနေတယ်ဆိုတာမျိုးကမသိဘူးလို့ထင်ပါတယ်
Facebook နဲ့ channel တချို့မှာရန်ကုန်တိုင်းဝေကြီးကျုံနဲ့ရန်ကုန်တိုင်းလွှတ်တော်ဥက္ကဋ္ဌတွေအစည်းအဝေးလုပ်နေတဲ့ပုံစံတွေကိုမြင်ရပြီးတော့လူလူကြားမှာအထင်မှားစရာတွေလည်းဖြစ်ခဲ့တယ်လို့လည်းဥယျာထွန်းကပြောပါတယ်
။အဲဝင်ရောက်ဆက်ဖက်နေတဲ့ဆိုတာတဲ့ဟိုတွားပြီးတော့ဆရာလုပ်တဲ့ဆိုတဲ့သဘောမျိုးပေါ့။အဲ Facebook မှာတွေ့လဲရတဲ့ပုံစံကဥချုံမင်းသိန်းကထိုက်တာထိုင်နေပြီးတော့လွှတ်တော်ဥက္ကဋ္ဌကအယူအသေးသေးတဲ့ပုံစံနဲ့ထားပြီးတော့ပြောနေတာကိုတွေ့ရတယ်။အဲတော့ဟိုလွှတ်တော်ပြင်မာကကြောက်နေရတဲ့ပုံစံမျိုးပေါ့နော်အဲယူတူပေးနေရတဲ့ပုံစံမျိုးတွေ့ရတော့ဒါကတော့တိတ်မကောင်းတာပဲ။ရန်ကုန်တိုင်းဒေသကြီးမှာက NLD ကိုယ်တော်တွေကအများကြီးဖြစ်နေတဲ့အခါကျတော့တွတ်တော်ဆိုဒီမှာပါတီစုံကကိုယ်တော်တွေရှိတယ်။အဲ့လိုပါတီစုံကကိုယ်တော်တွေရှိတဲ့တွတ်တော်ကိုဒီအစိုးရအဖွဲ့အနေနဲ့အပေါ်ကနေပြီးတော့အမိန့်ပေးတာမျိုးညွှန်ကြားတာမျိုးဒါမှမဟုတ်လည်းအဲ့လိုဖြစ်ဖြစ်တင်တာကိုစတိုက်တာမျိုးလုံးလို့မတင့်တော်ဘူးဆိုတာကိုဒီနေ့သွားပုံရပါတယ်။အဲ့တော့နောက်ဒါတွေနဲ့ပတ်သက်လို့အခုဒီနေရာတွေလည်းရေးနေကြပါတယ်အဲ့တော့ဒါတွေတို့နောက်တည်သွားလို့ရှိရင်တော့နောက်အခေါက်တွေကရှောင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
အထူးသဖြင့်ကတော့လူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရအနေနဲ့ရော NLD ပါတီကိုယ်စားလှယ်အများစုရှိတဲ့လွှတ်တော်ထဲမှာပါဒီချက်မကလူထုအတွက်အလုံးလုံးနိုင်မယ်လို့မျှော်လင့်ထားပြီးတော့အခုလွှတ်တော်ကပြီးခဲ့တဲ့ပထမအကြိမ်လွှတ်တော်လောက်အခုအချိန်ထိလုပ်ငန်းတွေဟာထိရောက်မှုမရှိသေးဘူးလို့မြင်ကြောင်းဥခိုင်မောင်ကြီးကလည်းသုံးသပ်ပါတယ်
ပထမဆုံးတော့လည်းအနေရပါတီအင်အားစုအများဆုံးရှိတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်တွေကနေအစိုးရကိုလွတ်တော်အနေနဲ့မင်းတာဝေဖန်ထောက်ပြခဲ့တယ်လို့လူအချက်တွေကိုလည်းအများကြီးထောက်ပြခဲ့ပါတယ်ပြီးတော့ဘတ်ဂျက်တွေကိုလည်းအစိုးရတောင်းလို့မပြေးသေးနဲ့ဖြတ်ပြစ်မှတွေကိုဖြတ်ခဲ့ကြပါတယ်ဒါမှအဆိုရင်လွတ်တော်ဒီရိုက်ကတကယ်အမှန်ဖြစ်လာပါတယ်တကယ်တော့အခုကပြည်သူကရွေးကောက်တင်ကြောက်ရတဲ့ပြည်သူအစိုးရနဲ့ပြည်သူလွတ်တော်ပါတကယ်တော့ပြည်သူလွတ်တော်အမှန်ကန်ပြည်သူအစိုးရအမှန်ကန်အဖြစ်လုပ်တဲ့အခါမှာပြည်သူလူထုကိုမျက်နှာမူပြီးဟုတ်ထိတ်ထားတယ်ဆိုရင်တော့ပြည်သူဆန္ဒနဲ့အညီပဲလွတ်တော်ကိုယ်စားလှယ်တင်ကြပါဘူးအစိုးရကဆွန်လဲတောင်းဖို့ရှိတဲ့အတွက်အစိုးရနဲ့လွတ်တော်ဆိုတာအဲ့လည်းမသိပါဘူးပထမလွတ်တော်ကတော့အခုကျင်းပနေတဲ့လွတ်တော်ကမမီဘူးလို့ကျွန်တော်ကပြောရမှာဖြစ်ပါတယ
်။ဒါကတော့လွတ်တော်ကိုယ်စားလှယ်ဟောင်းဥခိုင်မောင်ကြီးရဲ့သုံးသပ်ချက်ပါရှင်။ဒီကိစ္စအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကို RFA ကအင်တာဗျူးရဖို့အတွက်ဆက်သွယ်စ조사ပေးမယ်။ဝန်ကြီးချုပ်အစည်းအဝေးရှိနေတဲ့အတွက်အင်တာဗျူးပေးနိုင်မှာမဟုတ်ဘူးလို့ရုံးရဲ့တာဝန်ခံက RFA ကိုပြန်လည်ဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကကျင်းပခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အစည်းအဝေးအတွင်းမှာတော့ဒီမိသားကိစ္စတွေရဲစခန်းပြုရင်ထိမ့်သိမ်းရေးကိစ္စတွေနဲ့အတူဒီလန့်ခင်းရေးကိစ္စစတဲ့တွေကိုပဲဆွေးနွေးသွားတဲ့အတွက်ဒီဆွေးနွေးချက်တွေနဲ့မေးခွန်းတွေအပေါ်မှာလည်းလူထုကထောက်ပြနေကြပါတယ်ရှင်